ငါကလေးသုံးကောင်ပုံမြင်တယံယောခါကရေကန်းပြပြရဲ့နက်ဆိုင်နေနေမှာလှပတဲ့ငါးလေးတွေအများကြီးနေထိုင်ကြပါတယ်ငါးလေးတွေကအတူတူနေရတာကိုပျော်ရွှင်ကြပါတယ်သူတို့ကဥက္ကဏန်းနဲ့အတူတူဗောလီဘောကစားကြပြီးပင်လယ်ခွမျိုးစုံနဲ့တန်နာကြောက်တန်းတွေကြားမှာတူတူပုံနဲ့ကစားကြတယ်အဲ့ဒီငါးကလေးတွေကြားထဲမှာမာလင်ဂါဗီနဲ့ဖင်ဆိုတဲ့ငါးလေးသုံးကောင်ရှိတယ်သူတို့ကမကြာခဏဆိုသလိုရင်ပြေပေါ်ခုံပြီးတော့ခြေထဲမှာဆော့ကစားကြတယ်ဒီနေ့မှာတော့တငါသေးတွေဟာရေကန်ကိုလာရောက်လိလာတာကိုငါးကလေးသုံးကောင်ကတွေ့လိုက်ပါတယ်တငါသေးတွေဟာရေကန်ထဲမှာငါးတွေရှိမရှိလာရောက်လိလာတာဖြစ်ပါတယ်ငါးတွေအပြည့်ပျော်မြူးနေတဲ့ရေကန်ကိုတွေ့လိုက်ရတဲ့အခါမှာတငါသေးတွေဟာအရင်စိတ်လိုရှားသွားပြီးတော့ငါးလေးတွေကိုဖမ်းညင်နေကြပါတယ်တငါသေးတူကပြောလိုက်တယ
်ဒီမှာငါတွေဘလောက်များတဲ့ကြီးကြပါအောင်အဲ့ဒီငါအကြီးကြီးတွေကိုကြီးကြပါအောင
်အခြားတငါသေးတွေကဒီရေကန်ကိုတခါမှမမြင်ဘူးကြောင့်လည်းနောက်တနေ့နဲ့နဲ့မှပြန်လာပြီးတော့ငါတွေအားလုံးကိုဖမ်းရမယ်လို့ပြောလိုက်ပါတယ်ငါကလေးသုံးကောင်ကသူတို့ပြောနေတာကိုကြားလိုက်ပါတယ်တငါသေးတွေကသဘောတူလိုက်ကြပြီးတော့ရှေ့ဆက်သွားကြတယ်ငါကလေးသုံးကောင်ကရေကန်ရဲ့အလဲကိုလင်းမြန်စွာကူးခတ်သွားကြပြီးတော့သတင်းဖြန့်ဝေပေးဖို့အတွက်တခြားငါးလေးတွေကိုခေါ်ဆိုကြပါတယ်ပထမငါးလေးဖြစ်တဲ့မာလင်းကပညာရှိဆုံးငါးလေးဖြစ်ပါတယ်သူကငါးတွေအားလုံးကိုတငါသေးတွေဟာငါးတွေအများကြီးမြင်တွေ့လိုက်ရလို့ဘယ်လောက်စိတ်လိုရှားကြောင်းပြီးတော့နောက်တနေ့နဲ့နဲ့မှငါးတွေအားလုံးကိုဖမ်းမှုပြန်လာမယ်ဆိုတဲ့အကြောင်းကိုပြောပြလိုက်ပါတယ်
တဲလုံးအားလုံးအသက်ရှင်နေကြပါသလားဒါမှမဟုတ်အဖမ်းခံနေကြပါသလား
အချားငါးတွေအားလုံးက
ငါတို့အသက်ရှင်နေကြပါတယ
်အဲ့လိုကြွေးကြော်လိုက်ပါတယ်မာလင်ဟာမနှက်ဖြန်နဲ့နဲ့မှာအားလုံးထွက်ခွာသွားပြီးလုံကြုံတဲ့ရေကန်စီကိုထွက်ပြေးလုံမြောက်ကြဖို့ပြောလိုက်ပါတယ်ဒုတိယငါးလေးဖြစ်တဲ့ဂါဘီကလည်းအတွေးအတူတူပဲမှုသူ့ရဲ့တငယ်ချင်းနောက်ကိုလိုက်ပါဖို့ဆုံးဖြတ်လိုက်ပါတယ်ဒါပေမဲ့တတိယငါးလေးဖြစ်တဲ့ Finn ကတော့သူ့နဲ့သဘောမတူပါဘူးငါးတွေအားလုံးဟာသူရဲ့ဘောကြောင့်အပြုတ်အမူလုံနေကြတယ်လို့ပြောပြီးသူကရေမောနေပါတယ
်ရှီကန်ကငါတို့ရဲ့အိမ်ပဲဘာဖြစ်လို့ငါတို့ထွက်ပြေးရမှာလဲ
အဲ့လိုသူကပြောလိုက်ပါတယ် Finn ကအားလုံးကိုအလန့်တကြားမဖြစ်ဖို့ပြောဆိုလိုက်ပြီးတငါသေးတွေကပြန်လာမှာတော့မဟုတ်တော့ဘူးလို့ပြောလိုက်ပါတယ်ငါးတွေဟာအုတ်စုတွေကွဲကုန်ညပါတယ်တချို့ငါးတွေကမာလင်နဲ့ဂါဘီကိုသဘောတူလိုက်နာနေတဲ့အချိန်မှာတချို့ငါးတွေကတော့ဖင်းကိုသဘောတူလိုက်နာပါတယ်နောက်တနည်းနဲ့အစိုးကြီးမှာတော့တငါသေးတွေဟာရေကန်စီကိုပိုက်ကွန်တွေတည်ယူလာကြပါတော့တယ်သူတို့တွေဟာငါးတွေအကုန်လုံးမလွတ်မြောက်နိုင်ခင်မှာပိုက်ကွန်တွေကိုပြစ်လိုက်ပြီးမာလင်နဲ့ဂါဘီအပါအဝင်တခြားငါးတွေအမြတ်အများအဖမ်းခံကြရပါတော့တယ်ဖင်းကအဲ့ဒီဖြစ်ပျက်ကိုမြင်တွေ့လိုက်ပြီးကြံတဲ့ငါးတွေစီကိုအပြေးအလွှာကူးခတ်သွားပါတော့တယ်ဖင်မှာအကြံတစ်ခုရှိနေပြီးသူကအားလုံးကိုစိတ်မပူဘူးပြောဆိုလိုက်ပါတယ်သူကတငါသေးတွေရဲ့ပိုက်ကွန်တွေကငါးတွေအားလုံးကိုကဲတင်မယ်လို့ပြောဆိုလိုက်ပါတယ်ငါးတွေအားလုံးကပိုက်ကွန်ကိုဝမ်းရံလိုက်ပြီးကျိုးတွေကိုသူတို့ရဲ့သွားတွေချာမှမြဲမြံစွာကိုက်ထားကြပါတယ်သူတို့ဟာအားကုန်တုံးပြီးပိုက်ကွန်ကိုပြတ်အောင်စတင်ဆွဲကြပါတော့တယ်မကြခင်မှာပဲဖြောင်းဆိုပိုက်ကွန်ပြတ်ထွက်သွားပြီးတငါသေးတွေနောက်ပြန်လန်ကျသွားပါတယ်ငါးတွေအားလုံးရေကန်ထဲကိုဖျို့ဖျဲပြန်ကျလာကြပြီးနောက်ဆုံးမှလွတ်လပ်သွားကြပါတယ်သူတို့ဟာပိုက်ကွန်ထဲကနေပျော်ရွှင်စွာကူးခတ်ထွက်လာကြပြီးတော့နောက်ဆုံးမှတော့ဘာလင်ဂါဘီနဲ့ဖင်းတို့ကလုံခြုံစွာပြန်လည်အတူတကွနေထိုင်သွားကြပါတော့တယ
်ချက်ကလေးပုံပြင်ဒီပုံပြင်လေးကတော့ထမြက်တဲ့ချက်ကလေးတစ်ကောင်အကြောင်းပဲဖြစ်ပါတယ်ဟိုးရှိရှိတုန်းကအရန်လာပါရွာလေးတူအားရှိတယ်ညကံပြီးမှတဲအိမ်တသေးလေးရှိပြီးတော့အဲ့အိမ်ထဲမှာကျမကြီးတစ်ကောင်နေတယ်ကျမကြီးကကြက်ဥစက်နှလုံးဥထားပြီးတော့ဆယ်လုံးကတော့ချက်ကလေးတွေပောက်ပွားပြီးဖြစ်တယ်ကြံတဲ့ချက်ဥနှလုံးကတော့မပောက်ပွားသေးပါဘူး ချက်မကြီးကမပေါက်သေးတဲ့ဥနှလုံးကိုတဲထဲမှာထားခဲ့ပြီးတော့ချက်ပေါက်ကလေးဆယ်ကောင်နဲ့အတူအစာရှာထွက်သွားတယ်။အဲ့ဒီအချိန်မှာပဲကြံခဲ့တဲ့ချက်ဥနှလုံးတွေကတလုံးကဥအခွန်လေးကိုသူ့ရဲ့နှုတ်တိတဲတဲလေးနဲ့အတွင်းထဲကနေထိုးပေါက်ပြီးတော့ထွက်လာတယ်။တနားစရာချက်ပေါက်ကလေးကသူ့ရဲ့မိခင်ကိုနေရာအနှံ့ရှာဖွေဖို့အတွက်အပြင်ထွက်လာပါတော့တယ်။ဝမ်းနဲ့စွာနဲ့ပဲသူကသူ့ရဲ့အမေကိုရှာမတွေ့တဲ့အဖြစ်ဘသူမှမရှိပဲခြောက်ကပ်နေတာကိုတွေ့ခဲ့ရပါတယ်။ဒါဟာချက်ကလေးကိုအရန်ဝမ်းနဲ့သွားစီပြီးတော့သူ့အမေကိုကိုယ်တိုင်ရှာဖွေဖို့အတွက်ခီးနေလာပါတော့တယ်။သူ့အမေကိုရှာဖွေဖို့ဆုံးဖြတ်လိုက်တယ်ဆိုရင်ပဲသူကသူ့ရဲ့အတောင်ပံ့တွေကိုဖြတ်ဖြတ်ခါလိုက်ပြီးတော့တဲလေးတွေကလည်းစတဲ့ခီးနေပါတော့တယ်။ချက်ပေါက်ကလေးဟာသူ့ရဲ့ခြေတော်တဲလေးနဲ့စတဲ့လမ်းလျှောက်နေရာကနေစိမ့်လန်းတဲ့မြက်ကိုစားနေတဲ့ငွားတစ်ကောင်ကိုမြင်တွေ့လိုက်တယ်။ချက်ပေါက်ကလေးကအားတက်စွာနဲ့ကြီးမားပြီးအရက်မြင့်တဲ့ငွားကိုငေးကြည့်လိုက်ပြီ။မိနစ်နှငယ်ကြာတဲ့အခါမှာငွားကြီးကချက်ပေါက်ကလေးကိုကြည့်ပြီးတော့မေးလိုက်တယ်
။မင်းပါရှာနေလားလေ။ငါ့ကိုဘာဖြစ်လို့တအံ့တော်နဲ့ကြည့်နေတာလဲ
။သင်ဟာကျွန်တော်ရဲ့မိမေလား
။ချက်ပေါက်ကလေးကအပြစ်ကင်းစွာနဲ့မေးလိုက်တယ်။ငွားကြီးကချက်ပေါက်ကလေးအပြစ်ကင်းစင်မှုကိုချီးပြီးတော့တနာစွာနဲ့ပြောလိုက်တယ်
။ငါကိုကြည့်ပါဦး။ငါကဘလောက်ကြည့်ပါဘူးအရမြင်ပါလေတည်းဆိုတော့။မင်းရဲ့မိကငါထက်အစာပေါင်းများစွာတင်းနေတယ်
။အိုး၊ချက်ပေါက်မိကတက်တက်သေးတာလား
။ချက်ပေါက်ကလေးကမေးလိုက်တယ်။သူဟာသူ့ရဲ့ရှားပုံတော်ဇလန်းကိုပြန်ဆပါတော့လေ။အချိန်နှိမ့်ငယ်ကြာတဲ့အခါမှာချက်ပေါက်ကလေးကတည့်ရတူစားနေတဲ့စိတ်တကောင်ကိုတွေ့ရှိခဲ့တယ်။သူကစိတ်ရဲ့အနာကိုသွားပြီးတော့မေးလိုက်တယ်
။သင်ဟာနောက်ထပ်လည်းပူသေးတယ်။သင်ဟာကျွန်တော်ရဲ့အမေလား
။ချက်ပေါက်ကလေးကမေးလိုက်တယ
်။ငါကနောက်ထပ်သေးတာမှမမေ။ငါမချက်တော့လေးချောင်းရှိတယ်။ဒါပေမဲ့အဲ့လိုပဲမင်းအမေကချက်တော့နှစ်ချောင်းနဲ့တောင်းပန်းနှစ်ချောင်းနဲ့ရှိတယ်
။အဲ့လိုစိတ်ကပြန်ပြောလိုက်တယ်။ချက်ပေါက်ကလေးကစိတ်ပြောတာကိုနားထောင်ပြီးတော့အရန်ဝမ်းနေသွားတယ်။သူကဒီထက်နည်းနည်းပူသွားပြီးတော့သူ့အမေကိုဆက်ရှာဖို့ဆုံးဖြတ်လိုက်တယ်။ချက်ပေါက်ကလေးကဆက်လျှောက်ပြီးတဲ့နောက
်
ဆိုတဲ့အတိုင်းကြားလိုက်တယ်။ချက်ပေါက်ကလေးကစိတ်ရည်စကားကိုကြားရအောင်ပြီးတော့စဉ်းစားလိုက်တယ
်။ကြီးကကငါ့ရဲ့မိမဖြစ်နိုင်တယ
်။ဒါကြောင့်သူကကြီးကကိုမေးလိုက်တယ်
။တဲမှာချက်တော့နှစ်ချောင်းလည်းရှိတယ်။တောင်းမှာနှစ်ဖက်လည်းရှိဒါကြောင့်သင်ကငါရဲ့မိမိလား
ငါကချက်တော့ချက်လည်းရှိတယ်တောင်းမနှစ်ဖက်လည်းရှိတယ်ဒါပေမဲ့ငါကနေမမိထပ်ပို့ပြီးတော့အမြင့်မှာပြန်နိုင်တယ်ပြီးတော့နေမိကငါထက်အကောင်ပိုကြီးတယ်သူရဲ့ချောက်ကငါထက်ပိုရှိတယ်ပြီးတော့နေမိကငါလိုမျိုးအာလို့လည်းမအောင်ဘူ
းအဲ့လိုမျိုးကြီးကကပြန်ပြောလိုက်တယ်ကြီးကရဲ့စကားကချက်ပေါက်ကလေးကိုဝမ်းနေစီပြီးတော့ဝမ်းနေနေတဲ့ချက်ပေါက်ကလေးကိုကြည့်ပြီးတော့ကြီးကန်းကလည်းစိတ်မကောင်းဖြစ်သွားတယ်။ကြီးကန်းကပြောလိုက်တယ်
။ဝမ်းနေပါနဲ့။နည်းနည်းပို့ပြီးရှစ်ဆက်သွားရှာဖွေလိုက်ပါ။သင်ကတဲ့မမေကိုတေချာပေါက်ရှာပေးမှာပါ။
အဲ့လိုပြောပြီးတော့ကြီးကန်းကပြန်တန်းသွားတယ်။ကြီးကန်းနဲ့သူစကားပြောပြီးတဲ့နောက်မှာတော့ချက်ကလေးကအားတက်သွားပြီးတော့နည်းနည်းဆက်လျှောက်သွားတယ်။သူ့ရဲ့ခြေထောက်တင်းတင်းလေးနေနဲ့ကြီးကန်းရဲ့နဘေးကိုခတ်တော့ကလေးလျှောက်သွားရင်ဘဲပေါက်ကလေးနဲ့ဘဲမမီကိုတွေ့ရှိခဲ့တယ်။ချက်ပေါက်ကလေးကကြီးကန်းပြောပြတဲ့အတိုင်းကြိုက်ညီနေတဲ့ဘဲကိုမြင်တွေ့လိုက်ရတော့အယံကိုပြောဆိုသွားပြီးတော့
မမီမမီမမီ
လို့ခေါ်ပြီးတော့ဘဲစီကိုပြေးသွားပါတော့တယ်။ဘဲမကြီးကချက်ပေါက်ကလေးကိုမြင်တော့တအံ့တော့ဖြစ်သွားတယ
်။ဘာဖြစ်လို့ဒီလိုအားနေရလဲမမီ။ဒါကမမီသားလေ
။အဲ့လိုမျိုးချက်ပေါက်ကလေးကမေးလိုက်ပါတယ်။
မဟုတ်ပါဘူးငါကနေမမေမဟုတ်ဘူ
းအဲ့လိုမျိုးမမေဘဲကပြန်ပြောလိုက်တယ်ချက်ပေါက်ကလေးရဲ့ဘာဖြစ်မောင်းကနေမျက်ရည်တွေစီးကျလာပါတော့တယ်တနားစရာချက်ပေါက်ကလေးကသူ့မမေကိုဘယ်တော့မှရှာတွေ့မှာမဟုတ်ဘူးလို့တွေးမိပြီးတော့ငိုရှိုက်ပါတော့တယ်အဲ့ဒီညီမကဘဲမမေကြီးရဲ့နှလုံးသားကိုအေးပျော်သွားစေတယ်သူကချက်ပေါက်ကလေးကိုအချစ်များစွာနဲ့ကြည်လိုက်ပြီးတော့ပြောလိုက်တယ
်။ဘာလို့ငုံနေရလဲကလေးလေးပြောပါဦ
း။ချက်ပေါက်ကလေးကဗ ဘဲမာကြီးကိုသူ့ရဲ့အမိရှာပုံတော်အကြောင်းကိုပြောပြပါတော့တယ်ဘဲမာကြီးကနှွေးထွေးစွာနဲ့ပြောတယ
်အော်ကလေးရေနေမိကငါလိုကဲကဲလိုမော်ရဘူးနေမိကကောကောကောကောလို့အော်ရဲကွယ
်အနီးနားတပင်မှာတော့ခိုးတကောင်ကဘဲနဲ့ချက်ပေါက်ကလေးစကားပြောနေတာကိုနားထောင်နေသူကချက်ပေါက်ကလေးကိုကူညီပေးဖို့ဆုံးဖြတ်လိုက်ပြီးတော့သူ့စီကိုပြန်သွားတယ်
ဒီကလေးဆုံးတိကိုတော့လိုက်ပါနေမေကိုရှာတွေ့နိုင်နေ
အဲ့လိုပြောပြီးတော့ခိုးလေးကပြန်တန်းသွားပါတယ်ချက်ကလေးကဘဲမကြီးပြောတဲ့အတန်းကိုမှတ်သားပြီးတော့တွတ်တူရွတ်သွားတယ်သူရှေ့ဆက်လျှောက်သွားလိုက်တာနဲ့
ကူကူကူကူ
ဆိုတဲ့အတန်းကိုကြားလိုက်ရပါတယ်ချက်ပေါက်ကလေးကအတန်းကြားရတော့ကိုပြေးလိုက်သွားတယ်အနေငယ်ဝေးကိုရောက်သွားတဲ့အခါမှာချက်ပေါက်ကလေးကချီနှချာကြည်ကထပ်ပူကြီးတဲ့အတောင်ပံတွေရှိတဲ့ကျမကြီးကိုတွေ့လိုက်ရတဲ့အပြင်အဲ့ဒီကျမကြီးက
ကိုကိုကိုကို
လို့တော့အော်နေပါသေးတယ်ကျပောက်ကလေးကဒါငါမမေဖြစ်ရမယ်လို့ဆုံးဖြတ်လိုက်ပြီးတော့
မမေမမေ
လို့အခေါ်လိုက်ပါတော့တယ်ကျမကြီးကအတန်ကိုကြားလာနဲ့တပြိုင်တည်းမလဲကြည့်လိုက်ပြီးတော့သူ့ရဲ့ကလေးလေးမှတိလိုက်တယ်မမေချက်ကကျပောက်ကလေးကိုသူ့မရဲ့အနာကိုခေါ်တဲ့အခါကျပောက်ကလေးကနောက်ဆုံးမှာတော့မိမိနဲ့ဆုံတွေ့ရတာကြောင့်အယံကိုပျော်ရွှင်နေပါတော့တယ်မိမိကျမကြီးကကျပောက်ကလေးကိုရင်ဝင်ထဲမှာထားပြီးတော့အတောင်ပံတွေချမ်းမှာအချစ်တွေပေးလိုက်ပါတော့တယ်မိမိကျက်ဟာ
ဘာဖြစ်လို့အိမ်ထဲမှာမနေတာလဲကလေးရဲ့မိမိကအပြင်မှာအစာသွားရှာနေတာအခုလောက်ဆိုရင်တဲတဲကိုပြန်ရောက်နေတော့ပြီ
အဲ့လိုမေးလိုက်တယ်ကျမကြီးကဆိုရင်ကျပောက်ကလေးကိုသူ့ကိုဘလို့ထွက်လာပြီးတော့ရှာတယ်လဲဆိုတော့အယံကိုသိချင်လို့အားတက်တယ်ရောမေးလိုက်တာပါကျပောက်ကလေးကဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုသူ့ရဲ့ချစ်စရာအတန်လေးနဲ့ပြန်ပြောပါတော့တယ်။သူ့ဘလူရဲရင်စွာစွန့်စားခီးထွက်ပြီးတော့ကျမကြီးကိုရှာဖွေခဲ့တယ်လဲဆိုတာကိုရှင်းပြပေးတယ်။ကျပောက်ကလေးရဲ့ပုံပြင်ဆုံးမှာတော့မိမိကျမကြီးကအယံအံ့ဩသွားတယ်။ကျမကြီးကသူ့ရဲ့ကျပောက်ကလေးဘလောက်ထိတတ်တည်ရှိကြောင်းကိုသိလိုက်ရတဲ့အတွက်အယံကိုဝမ်းသာနေပါတော့တယ်။